မရိကန်ပြည်သူအနေနဲ့တနက်ကင်ဆောင်ခွင့်ထိ ंछ ုတ်တဲ့ဥပဒေတွေကိုပုံမတင်ချက်ချမှတ်သွားဖို့လူခွင့်ဆိုင်ရာကုလသမဂ္ဂအကြီးအကဲဇိုင်းအီရာအက်အယ်ဟူစိန်ကတိုက်တွန်းလိုက်ပါတယ်လက်နက်တွေကိုအလွယ်တကူရယူနိုင်တာကြောင့်ပြစ်ခတ်ချင်သူတွေအတွက်စိတ်ထဲမှာပေါ်ရင်ပေါ်သလိုချက်ချင်းထလုပ်စေတာမျိုးစဉ်းစားဆင်ခြင်မှုနည်းလာစေတယ်လို့မစ္စတာဇိုင်းအီကပြောပါတယ်တနက်ကင်ဆောင်ခွင့်ထောက်ခံတဲ့ဝါရဖြန့်ပြဆိုမှုတွေဟာတာဝန်မဲ့လွန်းတယ်လို့လည်းအင်ကာနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာဝေဖန်ထားပြီးလွတ်တော်မတည်အနေနဲ့တနက်ကင်ဆောင်ခွင့်ထိ ंछ ုတ်တဲ့ဥပဒေမပြထားနိုင်ခင်နိုင်ငံရေးမှာလူတွေများပြားသစ်ဆုံးရတဲ့ပြစ်ခတ်မှုတွေနောက်ထပ်ဘလောက်ထပ်ပြီးတော့ကြုံဦးမှာလဲလို့မစ္စတာဇာယီကမေးခွန်းထုတ်ပါတယ်အမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာတနက်ပိုင်ဆိုင်သူဥယျာဉ်အများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့တနက်နဲ့ပြစ်ခတ်မှုတွေကြောင့်သစ်ဆုံးသူဥယျာဉ်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်တနက်ပိုင်ဆိုင်ခွင့်ကိုအခြေခံဥပဒေရဲမှာပြဋ္ဌာန်းထားပေမဲ့နောက်ကြောင်းရာဇဝင်စစ်ဆေးခံပြီးတော့မှတနက်ဝယ်ယူခွင့်ရတာမျိုးကန့်သတ်ချက်တချို့တော့ရှိပါတယ်ပြစ်ခတ်မှုတွေအတွင်းသစ်ဆုံးခဲ့ကြသူတွေရဲ့မိသားစုတွေအနေနဲ့ပုံမူခိုင်မာတဲ့တနက်ထိန်းချုပ်ခွင့်တွေကိုခံစားခွင့်ရတဲ့နယ်လို့လည်းမစ္စတာဇာယီကပြောပါရခင်ဗျာ